ကရှမီးယားဒေသကိုအခြေခံဥပဒေအရပေးထားတဲ့ဒစိမ့်တစ်ပိုင်းကိုမှအုပ်ချုပ်မှုအခွင့်အရေးကိုအိန္ဒိယအစိုးရကရုတ်သိမ်းလိုက်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်အလိုမှာအိန္ဒိယအာဏာပိုင်တွေကအဲ့ဒီဒေသတွေအင်ပြင်းမထွက်ရကာဖျူးမိန့်ကိုထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားတော့မယ်ဆိုတဲ့ထောက်လိုင်းအစီရင်ခံစာတွေရရှိလို့အခုလိုကာဖျူးမိန့်ကိုထုတ်ပြန်လိုက်တာလို့လည်းတာဝန်ရှိသူတွေကတင်းလာနေနှောင်းပိုင်းကပြောပါတယ်။နေ့ရက်တာကြာရှည်မဲ့ကာဖျူးမိန့်အောက်မှာအင်ဂါနီကကရှမီးယားမြို့တော်ရှရီနာဂါကလမ်းတွေကိုတန်ဆူးကြိုးတွေနဲ့ပိတ်ထားတယ်လို့ဈေးဆိုင်တကားတွေလည်းပိတ်ထားရတာကိုမြင်ကြရပါတယ်။မနေ့ဩဂုတ်လ9ရက်နေ့ကကိုဗစ်အုပ်ချုပ်မှုအခွင့်အရေးတွေကိုရုတ်သေးလိုက်တုန်းကလည်းအခုလိုကာဖျူးမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်ရေးကိုစန့်ကျင်စစ်ဆင်နွှဲနေတာအခုဆိုရင်နှစ်ပေါင်း30ရှိခဲ့ပြီးဒီပဋိပက္ခကြောင့်အရသာအများစုပါဝင်တဲ့လူတောင်ချီတည်ဆုံခဲ့ရပါတယ်ခင်ဗျာ။